သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese On mobile, online and on radio
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိမြချက်သေးမင်္ဂလာဖျာဖျာနဲ့ပြည့်စုံတော်မူကြပါစားခင်ဗျာဒီနေ့ဇွန်လ5ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SPS Radio မှစတင်အတန်းလွှင့်နေပါတယ်ခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တယ်ရယ်အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မည့်စီစဉ်များမှာတော့ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဝါဒလွတ်လပ်မှုအတွက်သမုံတီပကြီးပြပွဲနဲ့ပတ်သက်လို့ဒေါက်တာသင်းသင်းခိုင်ကိုမေးမြန်းထားကသံရွက်ခက်ကပေးပို့ထားတဲ့ Federal Democracy လမ်းကြောင်းပေါ်ကတိုက်ပွဲခေါ်သံများဆိုတဲ့သတင်းဆောင်မတို့ဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ Victoria မှာကူးစက်မြန် COVID-19 မျိုးကွဲတွေ့ရှိ NUG အစိုးရသတင်းစာရှင်းလင်းပွဲလှုပ်ချိန်တနိုင်ငံလုံးအင်တာနက်ဖြတ်ထုတ်ခံရ Israel ညွန်ပေါင်းအစိုးရသက်မတက်လာနိုင်အောင်နေတင်ညာဟုပေးဆိုဖို့လှုပ်ဆောင်ယခုချိန်ကစာပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ
်ဗစ်တိုးရီးယားတွင်ကူးစက်မြန် COVID-19 မျိုးကွဲသစ်ထွေမဲလ်ဘန်မြို့မှာနောက်ဆုံးဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ဘေးမှာကူးစက်မြန်Delta COVID-19 virus မျိုးကွဲတစ်ခုကိုပထမဆုံးချိန်စစ်ဆေးတွေးရှိရတယ်လို့ဂျွန်လ4ရက်မှာအာဏာပိုင်တွေကပြောဆိုပါတယ်။ဒီမျိုးကွဲဟာအိန္ဒိယမှာနာမည်ဆိုးထွက်နေပြီး UK မှာအထွေများနေတဲ့ virus ဖြစ်ပါတယ်။တကယ်ဆိုရင်ပူပန်ရမယ့် virus အမျိုးအစားပါလို့ Victoria ပြည်နယ်ကျန်းမာရေးအရာရှိချုပ် Brett Sutton က Melbourne သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဒီမျိုးအစားသစ်ဟာဩစတြေးလျနိုင်ငံတဝမ်းဟိုတယ်ကွာရန်တီးနဲ့တခြားနေရာတွေကကိုဗစ် -19 ကူးစက်ခံရမှုတွေနဲ့ဆက်ဆက်မှုမရှိဘူးလို့လည်းဆိုပါတယ်။ဝန်ကြီးချုပ်စကော့မော်ရဆင်ကတော့မဲလ်ဘန်မြို့မှာကွာရန်တီးထားဖို့အဆောက်အုံအသစ်တစ်ခုလှုပ်ဆောင်ဖို့ဗစ်တိုးရီးယားပြည်နယ်အစိုးရနဲ့သဘောတူတယ်လို့ကြေညာခဲ့ပါတယ်။နိုင်ငံအနှံ့ပြားမှာရှိတဲ့သက်ကြီးရွယ်အိုးစောင့်ရှောက်ရေးဝန်ထမ်းတွေလည်းမဖြစ်မနေကာကွယ်ဆွေးထိုးကြတာကိုမြင်ကျင်တယ်လို့ပြောဆိုပါတယ်။ဒေတာလိုက်စုံစမ်းရရှိမှုအရဒီနေ့မှာအသစ်ကူးစက်ခံရမှု၄ခုရှိပြီးအစောပိုင်းကတော့တရက်ကို၃ရက်ကူးစက်ခံရနှုန်းရှိနေပါတယ်။NUG အစိုးရသတင်းစာရှင်းလင်းပွဲလှုပ်ချိန်တနိုင်ငံလုံးအင်တာနက်ဖြတ်တောက်ခံရအမျိုးသားညီညွတ်ရေးအစိုးရ NUG ကအွန်လိုင်းဗီဒီယိုကတစ်ဆင့်သတင်းစာရှင်းလင်းပွဲပြုလုပ်တဲ့ဇွန်လ4ရက်နေ့ညနေ 9:00 မှာပဲအချမ်းဖက်စစ်ကောင်စီကတနိုင်ငံလုံးအတိုင်းအတာနဲ့အင်တာနက်ဖြတ်တောက်လိုက်ပါတယ်အင်တာနက်လိုင်းတွေအားလုံးကိုတနအိကြားဖြတ်တောက်ဖို့အင်တာနက်ဝန်ဆောင်မှုကမ္ပဏီတွေကိုချမ်ပက်စစ်ကောင်စီကညွှန်ကြားခဲ့တာလို့အမည်မဖော်လိုတဲ့ဆက်သွယ်ရေးကုမ္ပဏီတစ်ခုမှအလုံးလုံးနေတဲ့အင်ဂျင်နီယာတူဦးက RFA ကိုပြောဆိုပါတယ်။အင်တာနက်ကိုညနေ 9:00 ကနေ 6:00 အထိပိတ်ဖို့ညွှန်ကြားခဲ့တယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ဖွဲ့စည်းပြီးနောက်ရက်ပေါင်း50အကြာမှာအစိုးရအဖွဲ့ဒုတိယကြိမ်သတင်းစာရှင်းလင်းပွဲကိုယမန်နေ့ညနေ 9:00 မှာပြုလုပ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီကမြန်မာပြည်တွင်းအင်တာနက်လိုင်းအားလုံးကိုဖြတ်တောက်ခဲ့တာကြောင့်ပြည်တွင်းကသတင်းတောက်တွေသတင်းစာရှင်းလင်းပွဲမတည့်ရောက်နိုင်ပဲပြည်ပအခြေစိုက်မြန်မာမီဒီယာနဲ့နိုင်ငံတကာသတင်းဌာနတွေကသာတည့်ရောက်ခဲ့ကြပါတယ်စစ်ကောင်စီဟာပြီးခဲ့တဲ့ February 1ရက်အာဏာသိမ်းတဲ့နေ့ကလည်းတနိုင်ငံလုံးကိုအင်တာနက်ဖြတ်တောက်ခဲ့ပါတယ် Israel ညွန်ပေါင်းအစိုးရသက်တက်မလာနိုင်အောင်ပိတ်ဆို့ဖို့နေတန်ယာဟုတိုက်တွန်းမစ္စတာနေတန်ယာဟုကပါလီမန်ထဲကလက်ရဆုံးသမားတွေကိုညွန်ပေါင်းအစိုးရတက်မလာနိုင်အောင်ပိတ်ဆို့ကြဖို့တိုက်တွန်းလိုက်ပါတယ်ဗုဒ္ဓဦးနေ့နောင်ပိုင်းကအတိုက်ခံပါတီ၈ခုကညွန်ပေါင်းအစိုးရအသစ်ဖွဲ့ဖို့အတွက်သဘောတူညီခဲ့ကြတာဖြစ်ပါတယ် ဒါပေမဲ့အဲ့ဒီအစ္စရေးရဲ့နိုင်ငံရေးလောကကပါတီစုံတွေပါတဲ့အဖွဲ့ဟာအစ္စရေးပါလီမန်အတွင်းမှာထောက်ခံမှုတွေရဖို့လိုနေပါတယ်အစ္စရေးပါလီမန်ကနက်ဆက်အတွင်းမဲခွဲဆုံးဖြတ်ကြမဲ့ရက်ကိုတော့မသတ်မှတ်ရသေးပါဘူးဒါပေမဲ့လာမဲ့သတင်းပတ်နောက်ဆုံးထားပြီးမဲခွဲမယ်လို့ခန့်မှန်းနေကြပါတယ်။နောက်ပြီးညွန်ပေါင်းဆွာထဲကနေခွဲထွက်တာတွေလည်းရှိလာနိုင်သေးတယ်လို့ဆိုပါတယ်။ညွန်ပေါင်းဆွာဖွဲ့စည်းပြီးနောက်ပိုင်းသူရဲ့ပထမဆုံးမှတ်ချက်ထဲမှာမစ္စတာနေတန်ယာဟုကပါလီမန်အမတ်တွေကိုလက်ရဘက်ကမဲတွေနဲ့တက်လာသူတွေကအတိုက်ခံတွေကိုစန့်ကျင်ကြဖို့တိုက်တွန်းလိုက်ပါတယ်။လေလာသူတွေကတော့ပြီးခဲ့တဲ့မတ်လရွေးကောက်ပွဲမှာလီကွတ်ပါတီကမဲအများဆုံးရခဲ့ပေမဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့မစွမ်းဆောင်နိုင်ခဲ့တဲ့မစ္စတာနေတန်ယာဟုဟာအတိုက်ခံတွေဘက်ကလုံလောက်တဲ့ထောက်ခံမှုမျိုးမရဖို့လိုက်တားဆီးလိုက်မယ်လို့ဆိုပါတယ်။ဗိုလ်ထုနေ့နှောင်းပိုင်းမှာညွန်ပေါင်းအစိုးရဖွဲ့မဲ့သတင်းတွေထွက်လာခဲ့ပါတယ်။ Yesh Artit Party ရဲ့ခေါင်းဆောင် Yair Lapid ကသမရရူဗင်ရစ်ဗလင်ကိုဖုန်းဆက်ပြီးသူတို့သဘောတူညီချက်ရခဲ့ပြီဖြစ်တယ်လို့အသိပေးခဲ့ပါတယ်။မိုးပြတိုက်ပွဲ PDF တပ်ဖွဲ့ဝင်နှစ်ဦးဒဏ်ရာရ။ရှမ်းပြည်နယ်မြောက်ပိုင်းမိုးပဲမြို့ဟာယမန်နေ့နေ့လယ်3နာရီကစလို့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲတွေဖြစ်နေပြီး PDF တပ်ဖွဲ့ဝင်နှစ်ဦးဒဏ်ရာရခဲ့တယ်လို့မိုးပြပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောဆိုပါတယ်။အချမ်းဖက်စစ်ကောင်စီဘက်ကမိုးပြမြို့ဒူဒူထန်ရက်ွက်မှာလုံချိုရေးဆောင်ရွက်နေတဲ့ပြည်သူ့ကာဝေးတပ်တွေကိုလာရောက်တိုက်ခိုက်ရင်းတိုက်ပွဲဖြစ်တာလို့ပြောဆိုပါတယ်။ချမ်းဖက်စစ်ကောင်စီတပ်ဘက်ကလူနေရက်ွက်တွေဘက်ကိုပါပစ်ခတ်ဓာတ်တွေရှိနေပြီးညနေ9နာရီလောက်မှာတော့တိုက်ပွဲခစ်တညင်နေတယ်လို့လည်းဆိုပါတယ်။မိုးပြေမြို့ဟာရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်အတွင်းမှာပါဝင်တာဖြစ်ပြီးကယားပြည်နယ်ဘလူးချောင်းဘေးမှာတည်ရှိတာဖြစ်ပါတယ်။ပြည်ခဲ့တဲ့မေလ23ရက်နေ့ကမိုးပြဲရဲစခန်းကိုပြည်သူ့ကာကွယ်ရေးတပ်တွေတိုက်ခတ်ပြီးနောက်ဒေသခံတောင်းတဲ့ချီဘေးလူရာကိုထွက်ပြေးနေကြရစေဖြစ်သလိုမြို့တွင်းမှာလည်းအကြမ်းဖက်စစ်ကောင်စီတပ်တွေနဲ့စစ်ရေးတင်းမာနေတာဖြစ်ပါတယ်။ကုလလုပ်ငန်းစဉ်တွင်တရုတ်ကပုံမလွှမ်းမိုးရာလှုပ်ဆောင်နေဟုပညာရှင်များသုံးသပ်ရမုံငွေပူထဲဝင်ခြင်းအရေးပါသည့်အရာရှိများကိုမဟာဗျူဟာတကြနေရာတာဝန်ပေးရခြင်းနှင့်ဥဆောင်နေရာတွင်ရရှိရဩဇာအရှိဆုံးသောအဖွဲ့အစည်းများကိုရွေးချယ်တို့ဖြင့်တရုတ်နိုင်ငံသည်ကုလသမဂ္ဂတွင်ပုံမလွှမ်းမိုးရန်လှုပ်ဆောင်နေကြောင်းထင်ရှားတဲ့ပညာရှင်များပါဝင်သော Gateway House အဖွဲ့ကပြောကြားလိုက်ပါသည်တရုတ်နိုင်ငံကအဓိကပါဝင်ထားတဲ့အဖွဲ့အစည်းများမှာနိုင်ငံတကာဆက်သွယ်ရေးအစုအဖွဲ့ ITU ကုလသမဂ္ဂစက်မှုကဏ္ဍဖွံ့ဖြိုးရေးအဖွဲ့အစည်း UNIDO နိုင်ငံတကာလေကြောင်းပြန်သန်းရေးဆိုင်ရာအဖွဲ့အစည်း ICAO စားနပ်ရိက္ခာစိုက်ဖြိုးရေးအဖွဲ့ FAO နဲ့နိုင်ငံတကာပင်လယ်ရေကြောင်းအဖွဲ့အစည်း IMO တို့ဖြစ်ပါတယ်ကပ္ပဆက်သွယ်ရေးစံနှုန်းများကိုသတ်မှတ်တဲ့ ITU တွင်တရုတ်နိုင်ငံမှ Huawei ကုမ္ပဏီသည်အဓိကနေရာတွင်ပါဝင်နေပါတယ်။ဖွံ့ဖြိုးဆဲနိုင်ငံများတွင်စက်မှုလုပ်ငန်းတိုးတက်ရေးအတွက် UNIDO ကိုဖွဲ့စည်းထားတော်လဲရင်းအဖွဲ့သည်အထောက်အကူမဖြစ်သောကြောင့်အရေးပါမှုကျဆင်းလာပြီးတရုတ်နိုင်ငံပေါ်တွင်တာဝန်ရှိလာသည့်အခါတရုတ်ကချက်ချင်းပင်၎င်းပိုလန်သစ်စီမံကိန်းBRI နဲ့ချိတ်ဆက်လိုက်ပြီး UNIDO ရဲ့ထောက်ခံမှုရရှိလာပါတယ်။လေကြောင်းပြန်တန်ရေးနဲ့ဘေးကင်းရေးစံနှုန်းများကိုသတ်မှတ်တဲ့ ICAO တွင်တရုတ်ရဲ့ဩဇာကြောင့် COVID-19 ဖြစ်ပွားစဉ်ကာလအတွင်းဆွေးနွေးမှုများတွင်တိုင်ဝမ်အမပါဝင်စေခဲ့ပါဘူး။မမျှတစွာလွှမ်းမိုးထားခြင်းကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တွင်လည်းအလားတူပင်ဖြစ်လာနေပါတယ်။ရိုဟင်ဂျာဒုက္ခသည်14ဒဇင်အင်ဒိုနီးရှားကျွန်းရောက်ရှိရိုဟင်ဂျာဒုက္ခသည်90ကျော်လိုက်ပါလာတဲ့14ဟာကပ်ပရီပင်နယ်ပြင်ထဲမှာရပ်ပေါင်း100ကျော်မျိုးနေပြီးဇွန်လ4ရက်တောက်ကြနေ့မှာအင်ဒိုနီးရှားနိုင်ငံအာချာပြည်နယ်ထဲကအိုက်ဒမန်ကျွန်းကိုအသက်ရှင်ရက်81ယောက်ရောက်လာတယ်လို့အင်ဒိုနီးရှားလူအခွင့်အရာရှိတွေကပြောဆိုပါတယ်ဒီ14ဟာ ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇားကနေအမျိုးသမီးနဲ့ကလေးတွေအပါအဝင်လူပေါင်း90လိုက်ပါလာတာဖြစ်ပြီးသူတို့ဟာမလေးရှားနိုင်ငံကိုဥတီထွက်လာကြတာလို့သင်္ဘောပေါ်မှာလိုက်ပါလာတဲ့မိုဟာမက်အာလီယက်ကပြောဆိုပါတယ
် SBS This is SBS Radio
ငွေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1,284 ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1,645 ကျပ်ရရှိပါတယ်။ Australian Dollar ဟာ American 89 နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 20 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါတယ်။Melbourne မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Brisbane မြို့မှာအပူချိန် 22 degree centigrade ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်။ Perth မြို့မှာအပူချိန် 27 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။ Adelaide မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Hobart မြို့မှာပူချိန် 73 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါ रे ကင်မရာမြို့မှာအပူချိန် 15 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါ रे ဒါဝင်မြို့မှာအပူချိန် 37 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါ रे
ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ